မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီ COVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ပြီးခဲ့တဲ့တပတ်လောက်ကစရုပ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှစိုးရိမ်လို့ပါ။နေဆက်ကွန်တိုရေးမှာဆိုသူသီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။တရားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရွှေလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်2လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူး။တရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
။သက်ဆိုင်ရာရက်ွက်ဂျေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်းခိုးဝင်ခိုးထွက်လို့ရင်ထောင်တန်းလို့ကြည့်လေတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့နီးနဲ့အေးအေးယူမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးသန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ကွဲကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကသက်ဆိုင်ရာမြို့နယ်တွေမှာ22ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရသလဲဆိုတာနားလည်နိုင်မှုသူတို့ပြည်တွင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လေ့လာကြည့်ဖို့လိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်၊ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစား Coronavirus Disease 2019 COVID-19 အစီရင်ခံစာအမှတ်1ကို January 22ရက်နေ့ကစပြီးထုတ်ပြန်ပါတယ
်။ Virus ပြန့်ပွားမှုစတင်ချိန်ကစလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖျက်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်တွေ Virus ကူးစက်ပြန့်နှံ့မလာအောင် Virus ကူးစက်သူရှိလာရင်လဲပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်ပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပမာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအကြီးအကျယ်လုပ်ကြပါတယ် WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်내တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ်တရုတ်ပြည်တွင်ပြည်내တစ်ခုချင်းစီရဲ့ဗိုင်းရပ်စ်ကူးစက်သေဆုံးစင်းကိုတော့မတ်လ15ရက်နေ့ကထုတ်ပြန်ခြင်းအမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်အဲဒီတရုတ်ပြည်တွင်ပြည်내တစ်ခုချင်းစီဗိုင်းရပ်စ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးစင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်စ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါလက်ရှိချိန်ထိအဲ့ဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်
။ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝင်ပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီယွန်းနံပြည်နယ်အနေနဲ့ဗိုင်းရပ်စ်အန္တရာယ်ကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရိတ်ရိတ်တက်လာနေတဲ့အပေါ်ယွန်းနံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါထောင်ရှေ့ပိုင်းကာလတွေမှာ မြန်မာနိုင်ငံထဲကနေဆက်ဖြတ်ပြီးတရုတ်နိုင်ငံထဲသွားလို့သူတွေကိုလုံးဝပိတ်ပင်တာမျိုးမလုပ်သေးပဲနေဆက်ခိတ်နာကဟိုတယ်တွေမှာပဲကိုယ်စိတ်နဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါနောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစာပြူပါတယ်ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနေနေမိတ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနေနေမိတ်နဲ့ထိဆက်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြန်မာနိုင်ငံကကံကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြန်မာကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ
။ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ကူးစက်ရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဇက်တွေPPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ virus တိုက်ဖျက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာ virus ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိ virus ပြန့်နှံ့မှုအခြေအနေ၊ကူးစက်ပေးနိုင်မှုအခြေအနေ၊ပြည်လူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားအလာသီးသာအိန္ဒိယတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ်